ကမ္ဘာမှာဒီကနေ့ဇန်နဝါရီလ29ရက်နေ့ကိုကျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲနေ့အဖြစ်နဲ့သတ်မှတ်ထားပြီးတော့နိုင်ငံအသီးသီးမှာအခမ်းအနားကြီးဆင်နွှဲကြပါတယ်။1945ခုနှစ်ဒီကနေ့ Auschwitz Nazi စခန်းကနေကျူးတွေလွတ်မြောက်ခဲ့တာဖြစ်ပါတယ်။ဒီလူမျိုးကျူးနယ်ပွားတွေကို Nazi တွေလူမျိုးတုံးတပ်ဖြတ်မှုပြုလုပ်ခဲ့တာကိုအမှတ်ရနိုင်စေဖို့ American ပြည်အောင်စု Washington မြို့တော်မှာတည်ရှိတဲ့ကျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲ Holocaust ပြတိုက်ကဒီကနေ့အခမ်းအနားတစ်ခုကျင်းပပြီးတော့နိုင်ငံတကာကအရာရှိတွေကိုအခမ်းအနားဖိတ်ကြားထားပါတယ်။ဒီလိုဖြစ်ရစိုးကြီးတွေပေါ်ပေါက်ခဲ့တယ်ဆိုတာအနာဂတ်မျိုးဆက်တွေသိရှိနားလည်ဖို့အခုလိုအခမ်းအနားတွေမရှိမဖြစ်လိုအပ်ပါတယ်လို့ဥရောပတမကတာမကြီး David O'Sullivan ကပြောပါတယ်။ Saudi Arabia နိုင်ငံအခြေစိုက် Muslim ကမ္ဘာအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ်ဒေါက်တာ Mohammed Al Issa ကတော့ဒီလောက်ရက်စက်တဲ့ပြစ်မှုကြီးကိုစိတ်မနဲ့လူတယောက်အနေနဲ့ဘလို့မှလက်ခံခွင့်လွှတ်နိုင်စရာမရှိပါဘူးလို့ Holocaust ပြတဲ့ကိုစာရေးသားပေးပို့ပါတယ်။တောက်ကြနေကဒီပြားလိုက်ကိုတွားရောက်ကြည့်ရှုရဲ့သူတွေထဲမှာတော့ American Democrat မလာနီယာထရမ့်နဲ့ပါဝင်ပြီးတော့အတွေ့အကြုံကအင်အားပြင်းပြော်ရင်ထဲမှာခံစားရပါတယ်လို့တွေ့တဲ့လူမှုကွန်ရက်မှာသူရဲ့ခံစားချက်ကိုရေးလာပါတယ်။သူကစွန့်မွန်တောင်းတဲ့ဒတိုင်းရှိရက်ပြီးတော့အမတ်တရားဖျောင်းတိုင်းထွန်းညှိနေတဲ့ပုံကိုလည်းတွေ့တဲ့စာမျက်နှာမှာတင်ထားပါတယ်။ American အင်ပြီတော်ကတော့ဒီဖြစ်ရကြီးဟာလူသမိုင်းကိုညှဉ်းဆွန်းစေတဲ့ဖြစ်ရကြီးပဲလို့မှတ်ယူကြောင်းဒီလိုဖြစ်ရမျိုးဘရောမှာထပ်မဖြစ်လာစေဖို့တန်ဋိဌာန်ပြုကြောင်းတောက်ကြနေကြပဲကြီးညာချက်ထုတ်ပြန်ပါရစေ။